ပြည်ရဲ့2022ခုနှစ်ကစပြီးတော့မြန်မာနိုင်ငံမှာအလုံသမားအခွင့်အရေးချိုးဖောက်ခံရတာတဖြည်းဖြည်းပိုများလာတယ်လို့အလုံသမားအဖွဲ့တွေကပြောလိုက်ပါတယ်။ဒါကြောင့်ပဲဆက်ယုံပိတ်သွားတာမျိုးအပြင်အခြေခံလုခ္ခလာတာတော့မှအပြည့်အဝမပေးခြင်းနဲ့လုပ်ငန်းတွေစက်မှုစုံတွေလည်းပိုများလာနေပါတယ်။နိုင်ငံကအဖွဲ့ကြီးတွေကလည်းမြန်မာပြည်ရဲ့လက်လောအခြေအနေတွေကိုစောင့်ကြည့်နေပြီးတော့ပြည်ပကတွေကြားကလူခွင့်ချိုးဖောက်မှုတွေနဲ့အတူအလုံသမားအခွင့်အရေးကိစ္စတွေကိုလည်းအလေးထားပြီးတော့စုံစမ်းစစ်ဆေးသွားဖို့ရှိနေပါတယ်။ရန်ကုန်ကပြည်ပထားတဲ့ဒီသတင်းကိုဆက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာ။လူ့သမားခွင့်ရေးချိုးဖောက်ခံမှုတွေကပြည်ထောင်နိုင်ငံရဲ့တက်တနာရင်းနဲ့တွဲပြီးပေါ်ပေါက်လာတာလို့လူ့သမားရေးစောင့်ကြည့်ရဲ့အဖွဲ့တွေကဗီဒီယိုကိုပြောပါတယ်။အာဏာသိမ်းတာကိုစတင်တဲ့လူ့သမားအဖွဲ့ကြီးတွေကိုတရားမဝင်ဘူးလို့စစ်ကောင်စီကကြေညာလိုက်တဲ့နောက်အရင်ကရရှိထားတဲ့အလို့ရှင်လူ့သမားအစိုးရဆိုတဲ့အငင်းပွားမှုဖြစ်ရှင်ရန်တရားကပြတ်သွားပါတယ်။အဲ့နောက်အလို့ရှင်လူ့သမားအကြပြတ်သနာတွေကတနေ့တစ်ခြားများလာတာပါ။အခုချိန်ထိပုံမှန်မဖြစ်သေးတဲ့ဗန်လုပ်ငန်းကြောင့်စက်မှုဇုံလိုကုန်ထုတ်လုပ်ငန်းတွေလည်းကမောက်ကမဖြစ်နေပါလေ။အစိုးဆုံးကတော့ကုန်ကျန်းကိုဈေးကြီးကြီးနဲ့တွန်းလိုက်ရတာအပြင်တရက်စစ်မီးမမှန်တာကြောင့်တချို့ကလုပ်ငန်းကိုအရှုံးနဲ့ရပ်လိုက်ပြီးတချို့ကတော့သူတို့ဆက်ပြီးရှင်းသန်နိုင်ဖို့အလုပ်သမားတွေအပေါ်မှာအမျက်ထုတ်တဲ့နည်းလမ်းကိုရွေးချယ်လာကြပါ
ကျွန်တော်ဒီပိုင်ကြတော့ဘွားကုန်းနဲ့အရောက်400လောက်ဆန်းလာတယ်။ဒီကတော့ငါတို့ဝင်လည်းမလို့တော့ဘူး။ကျွန်တော်အလုပ်ချုပ်မယ်အရောက်50ပဲဖြစ်ဖြစ်အရောက်100လေးချုပ်မယ်ဆိုတော့ချက်ချင်းစိတ်ဆပ်လိုက်တယ်။ကျွန်တော်ဒီအရင်ဆုံးရလက်ဖက်လောက်တော့တော့အဲ့လေးပါးထုံတော့ကျွန်တော်ရုပ်ကြီးကောင်းနေရတယ်။အခုမှပိုင်ကြတော့မြင်ရတော့ဒီမှာသူကသူနေတယ်သူကသူကပြောဆုံးဖြစ်နေတာဖတ်ထုတ်လိုက်တယ်အဲ့ဒီစာကအတိတ်ဆုံးတော့လူသားကြီးကမှပြက်စီးလာတာပေါ့
။ရန်ကုန်တိုင်းလိုင်သာဆက်မှုဆောင်ကအလုပ်သမားတဦးကဗီဒီယိုကိုပြောခဲ့တာပါ။အလုပ်တရက်ပြက်ရင်လာစားတဲ့ကကြက်၅လောင်းဖြတ်တာဖီအားပေးပြီးအချိန်မှစဉ်းလိုက်တာအလုပ်ပိတ်ရမပေးတော့တာတွေအခုနောက်ပိုင်းမှာဖြစ်လာပါပဲ။ဒီလိုအခြေအနေမှာအလုပ်သမားတွေအနေနဲ့ဥရပအခွင့်အရေးတွေကိုမရကြတော့ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CDUM ကဒေါ်ခိုင်စာအောင်ကပြောပါတယ်
။ဟုတ်နော်။တင်တော်ကောင်းမွန်တဲ့လုပ်ငန်းဝင်ဖြစ်တာပေါ့။စာချုပ်တွေချုပ်တာအဆိုင်ရတာပေါ့နော်။ဒါပေမဲ့အဲ့စာချုပ်တွေဟာမဖြစ်ပါလေဆိုလို့ရှိရင်ဒီအာဏာသိမ်းမှုနောက်ပိုင်းမှာအလုပ်သမားသမဂ္ဂတွေကိုဒီတိုက်ချက်ထားပြီးတော့ချုပ်ခွင်းလာတဲ့နောက်ပိုင်းမှာဆိုရင်အလုပ်ရှင်များကနေပြီးတော့ဒီစာချုပ်တွေကိုအားလုံးကိုဖျက်သိမ်းလိုက်တယ်ဆိုရဲဒီကြေညာချက်တွေလုပ်ခဲ့ပါတယ်။အဲ့ဒီအကျိုးဆက်အနေနဲ့လူ့သမားတွေကရခင်ရတဲ့လာစာတွေထံများစွာကြော်နေပြီးတော့ရကြတယ်ဆိုတာတွေဖြစ်လာပါတယ်။လူ့သမားသမဂ္ဂတွေလုပ်ငန်းခွင်ထဲမှာမရှိတော့ဘူးတရားဥပဒေစိုးမိုးမှုတွေမရှိပါတော့တဲ့အခါမှာလူ့သမားတွေအနေနဲ့ကဥပဒေပါအခွင့်အရေးလို့တော့မရတော့ပါဘူး။အချို့လုပ်ငန်းတော်တော်များများမှာဆိုလို့ရှိရင်ကို4800ကိုမပေးဘဲနဲ့ဒီ overtime တွေအပြည့်မပေးဘဲနဲ့ခိုင်းနေတဲ့လုပ်ငန်းတွေအများအပြားဖြစ်လာပါတယ်။
ပေးရခံစားခွင့်နဲ့လူမှုဖူလုံရေးခံစားခွင့်တွေကိုလည်းအလုပ်သမားတွေမရတော့ပါဘူး။အလုပ်သမားခွင့်ရေးချိုးဖောက်တာလွတ်လပ်စွာစုယုံဖွဲ့စည်းခွင့်မရတာသဘောတူပြီးသားစာချုပ်တွေကိုဖျက်သိမ်းတာတွေကအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ ILO ရဲ့ဓာတ်ထမ်းချက်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာလို့အလုပ်သမားတွေကပြောပါတယ်။မြန်မာအလုပ်သမားတွေရထားတဲ့အခွင့်အရေးတွေဆိုတာနိုင်ငံတကာစံနှုန်းတွေထက်နေပါပြီ။အဲ့ဒါကိုမှအခွင့်အရေးထပ်ပြီးချိုးဖောက်ခံနေရတာလို့အလုပ်သမားတွေကပြောပါတယ်။မြန်မာနိုင်ငံကိုအလုံးစုံစီးပွားရေးပိတ်ဆို့ဖို့ဆုံးဖြတ်ချက်ချတဲ့အခါမှာဒီကိစ္စတွေကိုထပ်သွင်းစဉ်းစားနိုင်ဖို့ ILO နဲ့ဥရောပသမဂ္ဂ EU အစိုးရတွေကိုပြည်တွင်းအလုပ်သမားအဖွဲ့တွေကတင်ပြထားကြပါတယ်။လက်ရှိမှာအလုပ်ရှင်တွေဘက်ကလည်းကုန်ကြမ်းစည်တက်လာတဲ့အကျက်တဲနဲ့ရင်ဆိုင်နေရသလိုအလုပ်သမားဘက်မှာလည်းလာစားနဲ့မလုံလောက်တဲ့အခြေအနေကြောင့်နှစ်ဖက်ညီနိုင်ဖြေရှင်းနိုင်မဲ့နည်းလမ်းကိုပြန်လုပ်ဖို့လိုကြောင်းစီးပွားရေးလေလာသုံးသပ်သူဦးတူရင်ဝင်ကဗီဒီယိုကိုပြောပါတယ်။
ဒါကြီးကျရဲ့အဓိကအကြောင်းရင်းကလူခလာကမတူးနိုင်တဲ့ကြောင့်ပါတကယ်လို့လူလုံးရှိရဘူးမတူးတဲ့ဒီတိုင်းဆက်ပေါ်နေဆိုရင်ဒီလူသမားတွေကအလုံးမင်းစည်းမှုကိုကျုံတွေ့ရတော့မှဖြစ်ပါတယ်ဒီစည်းမှုတန်တရာကသူတို့တာသီးတွေကိုကြောင်းမထားနိုင်တဲ့အခြေအနေစီးရဲမပြနိုင်တဲ့အခြေအနေဒီဖြစ်လာနေတယ်ပါအရင်းကပြဿနာကတော့လူခလာကကိုနည်းနည်းတချင်ကျော်တုံးတက်မှဖြစ်ဖြစ်နေအခုချိန်မှာမတူးနိုင်နေတဲ့ကြောင့်ပ
ါဒီတော့တမကြားပြူထဲချုပ်ယူရိုဂိတ်ထဲချုပ်မြန်မာဘက်စက်ထဲချုပ်ဟီရှမ်ပတ်ဆိုင်ဆက်ယုံလာရှာအထည်ချုပ်ပရီးမီးယားကော်ဖီစတဲ့လုပ်ငန်းတွေမှာလည်းလာစားမပေးတာအချိန်မူခိုင်းတာဥရိမဲ့အလုပ်ထုတ်တာတွေရှိနေပြီးအလုပ်သမားတွေဆန္ဒပြတာလည်းဖြစ်လာပါတယ်အလုပ်ရှင်တွေဟာအေဂျင်စီတွေအကူအညီနဲ့3လကြာယာယီဝန်ထမ်းတွေကိုခန့်ပြီးအငြင်းရန်ဝန်ထမ်းတွေကိုအလုပ်ဖြုတ်ပစ်ကြပါတယ်ဒီနည်းနဲ့ရောကြီးငွေအများပြားပေးရမယ့်အရေးရှောင်ရှားလာကြတယ်လို့အလုပ်သမားတွေကဗီဒီယိုကိုပြောပါတယ်အလုပ်သမားခွင့်ရေးကိုလွတ်လပ်ရှိတဲ့ကုမ္ပဏီအများစုကအာရှနိုင်ငံတွေကဖြစ်တဲ့တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကကုမ္ပဏီတွေဖြစ်တယ်လို့အလုပ်သမားရေးလုပ်နေသူတွေကပြောပါတယ်။ပြည်ပကလာတဲ့လုပ်ငန်းရှင်တွေဟာအလုပ်သမားခွင့်ရေးကိုအများဆုံးချိုးဖောက်နေတယ်လို့သွေးစည်းညီညွတ်သောသမဂ္ဂများအဖွဲ့ချုပ်တ SDUM ကဒေါ်မျိုးအေးက VV ကိုပြောပါတယ်
အလုံးရှင်တွေကသူတို့ကိုယ်တိုင်ရက်တီဖို့ရုံးကန်နေရတာကြောင့်ချိုးဖောက်တာမျိုးတော့မမြင်ဘူးအဲ့လိုမျိုးဆိုလို့ရှိရင်စတဲ့ကပြည်တွင်းထဲမှာဒီလုံနေတဲ့ဟိုလုပ်ငန်းရှင်တွေကပို့ပြီးချိုးဖောက်ကြမှာပေါ့အခုကချိုးဖောက်တာကနိုင်ငံခြားကုမ္ပဏီတွေကပို့ပြီးချိုးဖောက်တယ်ဘယ်နည်းကပို့ပြီးတော့ချိုးဖောက်နေတယ်ပေါ့အခွင့်အရေးမှာအဲ့ဒါတွေဟာသူတို့ရဲ့အတိတ်ကြောင့်ပဲဖြစ်နေတယ်သူတို့ရဲ့ဝိသမလောဘကြောင့်ပေါ့အခုချိန်မျိုးမှာကျတော့ပိုဆိုးတာပေါ့နော်သူတို့ကဟိုအကောက်ွယ်တစ်ခုအောက်မှာယူလို့ရနေတဲ့အခါကြတော့
နိုင်ငံတကာသဘောတူညီချက်တွေလုံသမားခွင့်ရည်ကိုမြန်မာနိုင်ငံမှာချိုးဖောက်နေတာရှိမရှိစုံစမ်းစစ်ဆေးဖို့ကော်မရှင်တစ်ခုကိုလာမယ့်ကျွန်တော်ထဲမှာဖွဲ့သွားမယ်လို့ ILO ကမတ်လ25ရက်နေ့မှာကြေညာခဲ့ပါတယ်။အဲဒီစုံစမ်းစစ်ဆေးကော်မရှင်ကို2022ခုနှစ်ဇွန်လ ILO ညီလာခံအပြီးမှာဖွဲ့သွားမှာပါ။ဒါပေမဲ့စစ်ကောင်စီလက်ထက်မှာ ILO အဖွဲ့တွေထိထိရောက်ရောက်လုံနိုင်မယ်လို့အလုံသမားအဖွဲ့တွေကမျှော်လင့်မထားကြပါဘူး
။ကျွန်တော်ထဲမှာဖွဲ့နေ ILO ရဲ့စုံစမ်းရေးကော်မရှင်ကဟိုလွတ်လွတ်လပ်လပ်မိကွန်းရဖို့တော့စိတ်မမြင်ဘူးဖြစ်နိုင်တာတခုကတော့ဒီအလုံသမားအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ဒီအလုံသမားအဖွဲ့အစည်းတွေမှာချုပ်ဖောက်ခံရတာဒီဘာကြီးရှိလဲဆိုပြီးတော့အနည်းဆက်ဆုံးယူရင်တော့သူပုံမြန်နိုင်လိုက်မယ်ပြည်တွင်းထဲကိုဝင်လာပြီးစုံစမ်းစစ်ဆေးဖို့လုပ်ဖို့ကတော့အခက်အခဲနဲ့ကြံ့ကြံ့လေးမှလုပ်တယ်အ
ာနာသိမ့်မှုနဲ့ကာယောဂါကြောင့်ပြည်တွင်းကအလုတ်ကိုင်ပေါင်း 1.6 သန်းဆုံးရှုံးခဲ့တယ်လို့ ILO ရဲ့နောက်ဆုံးအစီရင်ခံစာတစ်ခုကပြောထားပါတယ်အထက်ကျုံးနဲ့ကြီးသွားလုပ်ငန်းမှာပုံပြီးအထိနာခဲ့လို့အမျိုးသမီးတွေကအမျိုးသားတွေထက်အလုတ်ခံပူပြီးဆုံးရှုံးခဲ့ပါတယ်။လက်ရှိမှာလုံသားဈေးကွက်ကတိုးတက်မှုမရှိဘဲနောက်ပြန်သွားနေပါတယ်။ဒီတိုင်းဆက်ပြီးတော့ဖြစ်နေမယ်ဆိုရင်စင်းရဲနှောင်းပမှုကပိုဆိုးလာနိုင်မယ်လို့လည်း ILO ကခန့်မှန်းထားပါတယ်ခင်ဗျာ။